တာခင်ချမ်းသာခြင်းနိုင်ငံရေးမလုပ်နဲ့စီးပွားရေးလုပ်ဆိုတဲ့အစုံမိတ်တွေကိုမြန်မာနိုင်ငံကြီးကောင်းဆောင်လေးစီကကြားနေရပါတယ်ခြားစားချင်းပြတ်မှုတွေကိုသတိပေးခြင်းမို့ရပါတယ်ဒီတစ်ပတ်မှာတော့နိုင်ငံရေးနဲ့စီးပွားရေးနှစ်ခုကြားကဆက်နွယ်မှုတွေအကြောင်းဆွေးနွေးရင်းနိုင်ငံရေးသမားတယောက်ရဲ့ကိုယ်ရည်ကိုယ်သွေးတွေကိုလေ့လာကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးဘောကပေးတာကြောင့်သင်ကြားနေသူပမောက်ခတ်သူကတော့သူတို့ရဲ့ကောင်းဆောင်တွေအကြောင်းကိုအခုလိုမှတ်ချက်ချခဲ့ဥပါလေအနောက်တိုင်းနိုင်ငံတွေမှာကနိုင်ငံကိုတည်ထောင်ခဲ့ကြသူတွေနိုင်ငံကြီးလုပ်ခဲ့ကြတဲ့သူတွေဟာချမ်းသာကြွယ်ဝတဲ့သူတွေညာပါလေအမေရိကန်နိုင်ငံငိုတည်ထောင်ခဲ့သူတူဖြစ်တဲ့အလက်ဆန်ဒါဟမ်မစ်တန်ဆိုရင်ဘန်လာရေးဆိုင်ရာလုပ်ငန်းဆိုင်ရာတွေမှာကြားကျင်တယ်လေအမေရိကန်ဘန်လာရေးစနစ်ဟာဒီနေ့ထိသူခင်းထားတဲ့လမ်းကြောင်းပေါ်မှာရှောက်လန်းနေကြရပါလေဘန်ကောက်နယူးယောက်အပအဝင်နိုင်ငံတော်ဖန်တွေကိုစတင်တည်ထောင်ခဲ့ပါလေကုံတော်မှုခွန်လေးဘလို့ထားတဲ့နေဆိုတဲ့စီးနေစီကန်တွေကိုရေးဆွဲခဲ့တယ်ဒါအပြင်သူဟာလွတ်လပ်ရေးတိုက်ပွဲတွေကိုဥဆောင်ခဲ့တဲ့နာမကြီးစစ်ကောင်းဆောင်သူလည်းဖြစ်ခဲ့ပါလေ။ဖရဘီတော်စုနဲ့ပတ်သက်တဲ့စာရင်းကိုလည်းရေးသားခဲ့သူ။တိုင်းပြည်ကိုဘလို့ပုံစံနဲ့သွားမလဲဆိုတာကိုပုံဖော်ခဲ့သူတွေအနက်တူဖြစ်ပါလေ။စီးပွားရေး၊စီးရေး၊နိုင်ငံရေးသုံးလုံးကိုထူးခြားထက်မြက်ခဲ့သူတွေတည်ထောင်ခဲ့ကြတဲ့အမေရိကန်ပြည်ထောင်စုဟာချမ်းသာကြွယ်ဝလာခဲ့တာအဆန်းတော့မဟုတ်ပါဘူး။အနောက်တိုင်းနိုင်ငံတည်ထောင်မှုတွေကိုကြည့်ပြီးနိုင်ငံရေးသမားတွေဟာပညာတတ်ဖို့တူးတယ်လို့ပညာတတ်တွေဟာလည်းနိုင်ငံရေးနဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေမှာပိုပြီးပါဝင်တဲ့နယ်လို့သဘောပေါက်မိပါတယ်။ပညာညာတုံ့လောက်မှုမရှိတဲ့အခါကိုယ်ပြောတာမှအမှန်ဆိုတဲ့စွဲလမ်းမှုတွေတည့်ရသေးဖတ်တွက်မှုတွေကိုလုပ်လို့ရှိကြပါတယ်။တကယ်တော့ပြည်သူတွေနေ့စဉ်ရင်ဆိုင်ကြုံတွေ့နေရတဲ့ဘဝကိုနားလည်သူစီမံခန့်ခွဲနိုင်သူတွေသာနိုင်ငံရေးသမားကောင်းတွေဖြစ်လာတတ်ပါတယ်။ဒီအချက်ကိုမြို့သားကောင်းဆောင်ပို့ချောင်းဆန်းလဲကောင်းကောင်းသဘောပေါက်ခဲ့တာတူပါတယ်။တခါတော့ကဘိုးမင်းကောင်မှနိုင်ငံရေးဆိုတာဘာလဲလို့ဘိုးချုပ်ကမေးတဲ့အခါဘိုးချုပ်ကလူတိုင်းကတော့တိုင်းရင်းပြည်ရေးကိုသာနိုင်ငံရေးလို့တွတ်ထားကြတယ်။အမှန်ကတော့နိုင်ငံရေးဆိုတာကိုယ့်ဘဝရည်ရည်ကစပြီးကိုယ့်အိမ်ရက်ွက်ကြီးရွာမြို့နယ်ခရိုင်တိုင်းပြည်မာကြီးတစ်ခုလုံးရဲ့လူမှုရေးကိစ္စတွေပဲဖြစ်တယ်။နိုင်ငံရေးစကားနဲ့ပြောရင်တော့လူတွေစားမှုတောက်မှုနေမှုထိုင်မှုအားလုံးဟာနိုင်ငံရေးပေါ်ကွာလို့ဖြစ်ခဲ့မှုပါတဲ့။ဒါဟာအမှန်ပါပဲ။အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးသိပ္ပံဒီဂရီကိုယူဖို့လုပ်မယ်ဆိုရင်ပထမနှစ်လောက်မှာကတည်းကမိုက်ခရိုအီကော်နော်မစ်နဲ့မက်ခရိုအီကော်နော်မစ်တွေကိုပြရပါတယ်။တိုင်းပြည်တစ်ခုလုံးရဲ့အခြေခံအဆောက်အဦဆိုင်ရာမှစလို့စီးပွားရေးအမြင်တွေအခေါ်အဝေါ်တွေအယူအဆ PO တွေကိုသိသိချာချာသိသာရပါလေ။နိုင်ငံရေးမှတရားဟာစီးပွားရေးကိုနားလည်ရပါတယ်။ဒါကြောင့်လဲ political economy လို့ခေါ်တဲ့နိုင်ငံရေးဘောကပေးတာလို့ဘာသာရပ်တွေနိုင်ငံကကုံသွဲမှုကိုဆက်လက်သင်ကြားကြပါလေ။တချို့ကတော့နိုင်ငံရေးသိပ္ပံဘောကိုယူပြီးရင်နိုင်ငံကဥပဒေဒါမှမဟုတ်ဥပဒေဘောကိုဆက်လက်သင်ကြားကြတယ်။နိုင်ငံရေးရေးတဲ့ကိုဝေရဖို့ပြည်တွင်းပြည်ပငွေဝါဒတွေနဲ့ဆိုင်တဲ့ဥပဒေကိုရေးဆွဲနိုင်မှုစူးစမ်းကြပါလေ။အမေရိကန်သမ္မတဘရက်အိုဘားမားနဲ့နိုင်ငံသားဝန်ကြီးဟီလာရီကလင်တန်တို့ဟာ professional ဥပဒေသမားတွေအဖြစ်အောင်မြင်ခဲ့တဲ့စီးပွားရေးသမားတွေဖြစ်ခဲ့တယ်လို့နိုင်ငံရေးသမားတွေလည်းဖြစ်လာခဲ့ပါလေ။ကျွန်တော်တို့နိုင်ငံမှာတော့အယူဆအမှားတွေကန့်ဆွဲထားစေဖြစ်ပါလေ။ဥပမာနိုင်ငံရေးသမားတယောက်စီးပွားရေးလုပ်မယ်ဆိုရင်ဖောက်ပြနေတယ်လို့ထင်နေသူတွေရှိတယ်လို့နိုင်ငံရေးသမားတယောက်ဟာတိုင်းပြည်အတွက်ကိုကျိုးဆွတ်လူဖြစ်တယ်။စီးပွားရှာတာဟာသူ့လုပ်ဖို့ဒါကြောင့်သူ့ကိုကျန်တဲ့သူတွေကထောက်ပံ့ပေးရမယ်ဆိုတဲ့အယူဆတွေလည်းနိုင်ငံရေးအတိုင်းအဝိုင်းမှာရှိနေစေဖြစ်ပါလေ။ဒီအချက်ဟာမှားယွင်းနေပါလေ။နိုင်ငံရေးသမားတယောက်ဟာသူများစီကအမြဲတမ်းလက်ဖြန့်တောင်းအကူအညီယူနေမယ်ဆိုရင်လူအထင်သေးခံရတာပါလေ။ဒါနဲ့ပတ်သက်ပြီးဘိုးကျော်ဆန်းရဲ့နိုင်ငံရေးသမားတယောက်ထားရှိရမယ့်စိတ်ဓာတ်အခြေခံတွေမှာပြောထားပြီးသားဖြစ်ပါတယ်။ဘိုးကျော်ကစွန့်လို့အနေနဲ့ကမှုရိုးသားမှုလိုပြင်ကိုယ့်လူမျိုးနဲ့ကိုယ့်ကိုယ်ကိုအားကိုးတဲ့မျိုးချစ်စိတ်လည်းရှိရမယ်လို့ဆိုပါတယ်။ကိုကကိုကိုနိုင်မှုဆိုတာကကိုယ့်ရဲ့စာဝတ်နေရေးတိုင်းပြည်စီးပွားရေးတွေကိုဘယ်သူမှမမီကိုနိုင်တဲ့အနေထားကိုလုပ်နိုင်ရမယ်ဆိုတဲ့အမြင်ပဲဖြစ်ပါတယ်။ဒါကြောင့်အမျိုးသားခေါင်းဆောင်ကြီးဘိုးကျော်ဆန်းနဲ့အမေရိကန်နိုင်ငံကိုတည်ထောင်ခဲ့ကြသူတွေရဲ့ခံယူချက်တွေကသိပ်မကွဲလာပါဘူး။တော်တာရှိမှာပြ။နိုင်ငံရေးဆိုတာအကြီးမားဆုံးစီးပွားရေးအပေးယူလုပ်မှုတစ်ခုဖြစ်တယ်ဆိုတဲ့စကားတွေကိုလည်းကြားခဲ့ရပုံပါလေ။နိုင်ငံရေးလောကထဲမှာကိုကျိုးအတွက်အပေးယူလို့ခြားစားချက်ပြတ်မှုတွေမာဖီးယားကိန်းကိုလှုပ်ဆောင်နေကြတာတွေကိုကြီးညွတ်ဟန်တူပါလေ။တကယ်တော့တိုင်းပြည်ကိုကောင်းဆောင်နေရတဲ့လူတယောက်ဟာလူသားစားပေါင်းစုံ၊ဇေယျပေါင်းစုံအပေးယူလုပ်မှုပေါင်းစုံကိုကြုံတွေ့ရမှာဖြစ်ပါလေ။စီးပွားရေးသမားတွေကလည်းသူတို့လိုချင်တာရဖို့အတွက်နိုင်ငံကြီးကောင်းဆောင်တွေကိုချင့်ကကြမှာပါ သူတော်တွေတယောက်လူနေဖို့ဆိုတာကတော့သိပြီမလွယ်လာပါဘူးဒီလိုမျိုးကိုယ်နဲ့မဆောင်တာကိစ္စရတွေကိုပပနာနာပတ်သက်ပြီးပြည်သူတွေအတွက်အကျိုးရှိမဲ့စီမံကိန်းတွေကိုပေါ်ဆောင်ရရမှာဖြစ်ပါတယ်တော်ရရှင်ညီမပြည်သူတွေလည်းစေဝါးရဲ့အမြင်အားကောင်းတဲ့နိုင်ငံရေးသမားတွေနဲ့စုံစည်းနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ